သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်။သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်။ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။2025နှစ်လယ်ပိုင်းကစတဲ့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ဘက်ခြမ်းကစကန်းသိမ်းတိုက်ပွဲတွေဟာတနိုင်ငံလုံးကအယုံဆိုင်ဆရာဖြစ်ခဲ့ရပါတယ်။မေလာထဲမှာဆိုနေ့စဉ်နဲ့ရက်ချားဆိုသလိုစစ်ကောင်စီတပ်စခန်းတွေကိုကရင်ပူပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်နေတာပါ။ဒါဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီးကတည်းကတိုက်ပွဲဝင်ခဲ့ရတဲ့85နှစ်ကြာကရင်တော်လှန်ရေးရဲ့အရှိန်အမြင့်ဆုံးအခြေအနေလို့လည်းပြောနိုင်ပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာကနေအခုနှစ်မေလအထိ9လအတွင်းမှာတပ်မဟာခုနှစ်နေမြေတဲ့တောင်ရင်မြေအခြေဆိုင်စစ်ကောင်စီစခန်းရှိခုကိုကရင်ပူပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပါတယ်။ကြအပြင်ထိုင်းမြန်မာနယ်စပ်တပ်မဟာ6နေမြေတဲ့ကစစ်ကောင်စီအတွက်အရေးပါတဲ့တပ်စခန်း6ခုထက်မနည်းကိုလည်းမေလကစပြီးအခုချိန်ထိဆက်တိုက်ဆိုသလိုသိမ်းပိုက်နေတာပါ။ဒီလိုသိမ့်ပိုက်နိုင်ခဲ့တာတွေကြောင့်တိုက်ပွဲတွေကြာစစ်ပေးရှောင်နေရသူတွေရှိပေမဲ့နေရပြန်နိုင်သူတွေဆိုရင်လည်းလွတ်လပ်တဲ့အရာတာကိုစတင်ခံစားနေကြရပါပြီ။ပြီးခဲ့တဲ့လကွန်ပိုင်းကမှစခန်းသိမ့်လိုက်နိုင်တဲ့တေဘောဘိုးဒေသမှာဆိုရင်လည်းအခုဆိုစစ်ကောင်စီကင်းစင်နေမြေဖြစ်နေပြီလို့ကြေးရွာဥက္ကဋ္ဌဆော့အေထူကပြောပါတယ်
။သူတို့မရှိတော့လဲကျွန်တော်တို့ရွာသူရွာသားတွေလည်းသွားရလာရတာလည်းစစ်ချရတာပေါ့နော်ဘာမှလည်းကြောက်စရာလည်းမရှိတော့ဘူးအဲ့ဒါတကူတော့လည်းလွတ်လာပါတော့ပေါ့နော်သူတို့ရှိနေတဲ့ချိန်မှာကြာတော့လည်းညဘက်ဆိုလည်းသူတို့စကားအောက်မှာဖြတ်လို့လည်းမင်းရဲ့နော်တော့သူတို့ရှိမှလည်းဖြတ်မင်းရဲ့တချို့တရားလည်းကြောက်တတ်တဲ့ရွာသားဆိုတော့လည်းသူတို့ဘယ်မှမသွားလည်းမလာရဲတဲ့လူတွေလည်းရှိတာပါချောင်းပင်နာမှာလောလောလောလောနဲ့တဲတွေရရင်ဆောက်ပြီးအမိုးကမရှိတဲ့ခါကျတော့လူရှိနေမှုကြီးတောင်းတော့တလပတ်တွေလာပြီးအဲ့ဒါတော့တိတိတိုင်တော့ဘယ်ရောအောင်မနေရတာနဲ့ဆိုတော့အိမ်မှာနေရတာနဲ့ဆိုတော့ကွာတာကွာတာဒီလိုမျိုးဖြစ်သွားတာလဲတို့ရောပြရတာဒါကလုံးပြတ်လာကြတယ်လေပြောမယ်ဆိုရင်တော့ဒီတင်နေငံလုံးဒီဆက်ဆိုရပြမမယ်တို့ကရင်ပြည်နယ်ရတာဒီလိုမျိုးကောင်းအောင်မလဲဒီဆက်ရဆိုရမပြုတ်မချေရတာတို့ကရင်ပြည်နယ်လည်းမလွယ်ဘူးမအေးချမ်းနေပါဘူးတို့ဒီကလုံးကတို့ရဲ့ကရင်ပြည်နယ်မှာတို့လည်းဟိုအေးအေးချမ်းချမ်းတော့အများဆုံးတော့လူကြီးတာပေါ့
စစ်ကောင်စီတပ်တွေပြည်နယ်တွင်ကင်းစင်မှုကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေအရှိန်မြင့်လာတာနဲ့အများစစ်ဆောင်ရေးတွေဟာလည်းနေ့စဉ်တိုးလာနေပါတယ်။ကရင်လူခွင့်ရေးအဖွဲ့ရဲ့စီးရင်တွေအရ KNU ထိန်းချုပ်နယ်မြေတွေတဲ့စစ်ပေးဆောင်ရေးအတွက်စုစုပေါင်း 1.2 သန်းကျော်ရှိနေတာပါ။ဒီလိုစစ်ပေးဆောင်ကြရတဲ့မှာပြည်နယ်တွင်လုံခြုံမဲ့နေရာကိုတိရှိောက်ကြရတာရှိသလိုလေကြောင်းရံကင်းနိုင်မဲ့ထိုင်းမြန်မာနယ်စပ်မြေနာနဲ့ထိုင်းဘက်ခြမ်းကိုထွက်ပြေးတိရှိောက်ရတာတွေလည်းရှိပါတယ်။လက်ရှိမှာကြိုက်ပွဲပြင်းထန်နေတဲ့ဝေါ်လီမြိုင်ကဒေသခံ3000ကျော်ဟာလဲထိုင်းဘက်ခြမ်းနဲ့နေဆက်တလျှောက်တင်းရှောင်းနေရပါတယ်။အဲ့ဒီဒေသအနီးမှာတော့စစ်ကောင်စီရဲ့စခန်းလက်ကျန်ဝေါ်လီပြိုဟာနဲ့ဥက္ကဋ္ဌစခန်းတို့တည်ရှိနေတာပါ။မြဝတီဝေါ်လီကားလမ်းမပေါ်မှာရှိတာကြောင့်စစ်ကောင်စီတပ်စခန်းဝေါ်လီပြိုဟာလက်နက်ရိက္ခာဖြည့်တင်းထားနိုင်တဲ့အခြေအနေရှိနေပြီး KNL, KNDU နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပါတယ်။ဝေါ်လီပြူဟာကနေလက်နက်ကြီးနဲ့ဝေါ်လီမြိုင်ပါဝင်လက်လန်းမီယာနေရာတွေကိုဇက်တိုက်ပစ်ခတ်နေပါတယ်။လေကြောင်းတိုက်ခိုက်မှုကလည်းညစဉ်ညပါပြုလုပ်ခဲ့တာကြောင့်ဘာသာရေးအဆောက်အဦလူနေအိမ်တွေပျက်စီးတဲ့အပြင်ဒေသခံတွေထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီလိုအကြမ်းဖက်လုပ်ရက်တွေကြောင့်စစ်ကောင်စီကင်းရှင်းတဲ့နေမျိုးဖြစ်ဖို့တိုက်ပွဲဝင်သွားမယ်လို့ KNL Cobra စစ်ကြောင်းစစ်စင်ရေးမှူးပူမှုဒါဘော်ကပြောပါတယ်
။ကျွန်တော်တို့ကတော့တိုင်းထက်အလွန်ပေါ့ဘာဖြစ်လို့လဲဒါကလည်းပြည်သူတွေဖြစ်စေခြင်းနဲ့ဆန္ဒပဲလေနော်။ဘာလို့လဲအဓိကတော့ဒီအာဏာရှင်ကတော့ဘယ်ပြည်သူမှလည်းကြိုက်မှာမဟုတ်ဘူး။ဘယ်ပြည်သူမှလည်းထောက်ခံမှာမဟုတ်ဘူး။ဘာဖြစ်လို့အဲ့ဒါကြောင့်မို့ကျွန်တော်တို့ကလည်းဒီပြည်သူတွေရဲ့လိုရင်ဆန္ဒအရစခန်းဆိုလည်းကျွန်တော်ပြန်ကြည့်မယ်ဆိုအရင်တော့လည်းကျွန်တော်တင်ခဲ့ပူပါတယ်။တင်ခဲ့ပူတယ်ဒါလိုခဲ့တဲ့3နှစ်လောက်ကတင်ခဲ့ပူတယ်။ဒါပေမဲ့ခုနပြောသလိုပဲအဲ့ဒီအချိန်မှာရန်သူကစုဖွဲ့အင်အားအလုံးကြီးနဲ့တတ်မှတ်နဲ့ပြန်ထိုးတဲ့အခါကျတော့ကျွန်တော်တို့ကဟိုမတောက်ခံနိုင်ခဲ့ဘူးပေါ့နော်။ဒီအချိန်၃နှစ်အတွင်းမှာကျွန်တော်တို့ကအခုဒီတိဘောဘုစခန်းနားမှာရှိတဲ့ဝင်းကျင်ကစခန်းတွေကိုတဖြည်းဖြည်းနဲ့ကျွန်တော်တို့သိမ့်ပိုက်နိုင်ခဲ့တယ်သိမ့်ပိုက်နိုင်ပြီးတော့ဒါနောက်ဆုံးအနေနဲ့ကျတော့ဒီတိဘောဘုကျွန်တော်တို့ဒါအခုချိန်မှာပြန်သိမ့်ပိုက်ရရှိရပါဘူ
းဝေါ်လီဒေသမှာရှိတဲ့ဥက္ကဋ္ဌတပ်စခန်းကို2022ခုနှစ်ဇွန်လမှာတကြိမ်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပူပါတယ်အဲ့ဒီအချိန်တော့ကစစ်ကောင်စီကလေကြောင်းကတဆင့်အပြင်းထန်ခုခံခဲ့တာကြောင့်တော်လှန်ရေးတပ်တွေနောက်ဆုတ်ခဲ့ရပြီးစစ်ကောင်စီကတော့တက်ရှိစီယိုရုပ်ရှင်နဲ့ဝါဒဖြန့်ခဲ့ပါသေးတယ်။အ အဲ့ဒီတက်စကန်တွေဟာထိုင်းမြန်မာနယ်စပ်နှစ်နိုင်ငံကြားစီးစင်းနေတဲ့တောင်ရင်မြေနယ်မိုင်နေငယ်အကွာမှာတည်ရှိပြီးစစ်စခန်းကုန်းသုံးခုနဲ့အခြေစိုက်ထားတာပါစစ်ကောင်စီရဲ့ဝါဒဖြန့် Telegram Channel တွေမှာတော့ KNL နဲ့တော်လိုင်းရေးတပ်ဖွဲ့ဝင်တွေဘက်ကကျွန်းလာနောက်ဆုံးဘက်ကစပြီးလက်နက်ကြီးလက်နက်ငယ်တွေနဲ့စတင်တိုက်ခိုက်နေတယ်လို့ပြောဆိုထားပါတယ်မြေပြင်မှာတော့စစ်ကောင်စီက drone လက်နက်ကြီးဝိုင်းကျွဲလေယာဉ်တွေနဲ့အပြင်းထန်ခုခံနေတယ်လို့ဒေသခံတွေကဆိုကြပါတယ် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကအဲ့ဒီတပ်စခန်းတစ်ခုကိုသိမ်းပိုက်နိုင်ခဲ့ရင်ဝေါ်လီဒေသနဲ့ထိစပ်နေတဲ့ထိုင်းမြန်မာနယ်စပ်တစ်လျှောက်လုံးကိုထိန်းချုပ်နိုင်မှာဖြစ်ပါတယ်အဲ့ဒီလိုထိန်းချုပ်နိုင်ဖို့ဆိုရင်လေစစ်ရေးကိုအကောင့်ချက်ဖော်နေတာနဲ့တပြိုင်တည်းအောက်ချုပ်ရေးကိုပါစနစ်တကျဖော်ဆောင်ဖို့လိုအပ်တယ်လို့ပြောလာသူကဝိုင်းရင်ကင်းနိုင်ငံရေးလီလာတုံသက်သူတူပါ
ပြစီရရကနောက်ကနေနိုင်ငံရေးမပါလာဘူးဆိုလို့ရှိရင်တော့ဘာမှအတိပြေမဖြစ်ဘူးဒါတော့ရှင်းပါဒါတော့ကျွန်တော်ရေးရပြောလို့ရပါတယ်ပြစီရရပေါ်ဆောင်ပြီးတော့နိုင်ငံရေးရအတူရေးရဘာမှမတည်ဆောက်နိုင်တဲ့အခါကျတော့ကျွန်တော်တို့တော်တော်တောင်းတာပြင်းထန်ကိုခုတ်တင်ရှင်းလင်းပြီးတော့ဘာပင်မှမဆိုင်ဘူးလေအခြေခံတော့သူကညက်တည်းပြန်ပေါက်လာလို့ဖြစ်ဖြစ်ဆိုတော့ဒါအဲ့လိုမျိုးဖြစ်သွားလို့ဆိုတော့လေကျွန်တော်တို့ဒီထောက်ပြခြင်းလည်းပေါ်တော့ဒါကြောင့်မို့အဲ့ဒီမှာဖြစ်နေတဲ့ပွဲတွေဟာနိုင်ငံရေးအရာအဆိုးကြီးအရာနောက်ကနေပါလိုက်ပါလာပဲတဲ့စီးအရာသာလျှင်ကျွန်တော်တို့ဒီပေါ်ဆောင်ပဲဆိုလို့ရှိရင်တော့ပြိပြီးတော့မှကြည့်အောင်မရှိဘူးပေါ့နော်ပြောချင်တာကဘီဝါမောက်စီးကြီးရဲ့ဘီဝါမြောက်ဖြစ်ဖို့လည်းလိုတယ်နောက်ဒုတိယချက်ကနိုင်ငံရေးအရာအနှစ်သာရရှိပြီးနိုင်ငံရေးအရာကျွန်တော်တို့ continue လုပ်နိုင်ဖို့လိုတယ်ပေါ့နော်
ထိုင်းနဲ့မြန်မာကနယ်နိမိတ်ချင်းမိုင်ဝေါ1500ခန့်ထိစပ်နေပါတယ်။ကရင်ပြည်နယ်ကတော့ထိုင်းနိုင်ငံရဲ့အရှိဆုံးနယ်နိမိတ်ထိစပ်ဆုံးပြည်နယ်တစ်ခုဖြစ်ပါတယ်။မြောက်ရီမဲဆောက်နယ်စပ်ကိဟာလည်းထိုင်းနိုင်ငံတက်ခရိုင်နဲ့ကရင်ပြည်နယ်တို့ကိုအဓိကဆက်သွယ်ပေးတဲ့အစကုံသွယ်ရေးလမ်းမကြီးတည်ရှိတဲ့နယ်စပ်ကိတစ်ခုပါ။ကုံသွယ်ရေးစီးရီးအရအေးပါလာတဲ့နယ်စပ်ကုံသွယ်ရေးမြို့မြောက်ရီကို KNL နဲ့ပူးပေါင်းတပ်တွေပါဝင်ကြော်လန့်ရေးတပ်ဖွဲ့တွေကပြီးခဲ့တဲ့နှစ်ဧပြီလမှာနှစ်ရက်ကြာထိုးစစ်ဆင်ခဲ့ပါတယ်။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကမြို့ဆောင်တဲခလာရ205အပါအဝင်စစ်စခန်းတွေအားလုံးကိုကြော်လန့်ရေးတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့တာပါ။နေဆက်မြို့ဖြစ်တာကြောင့်ပြည်သူလူထုနဲ့ထိုင်းနိုင်ငံအပါအဝင်နိုင်ငံတကာကစောင့်ကြည့်နေခြင်းစစ်ကောင်စီရဲ့လေကြောင်းပြင်းထန်တိုက်ခိုက်မှုကမြို့နေလူထုကိုပါထိပါလာတာကြောင့်နောက်ဆုံးအလျှော့ပေးခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ကရင်နယ်ကြားဆောင်တပ်နဲ့ညှိနှိုင်းဆွေးနွေးမှုအခြေအနေကြားမှာစစ်ကောင်စီဟာလက်လွတ်ခဲ့ရတဲ့စခန်းအချို့ကိုပြန်လည်ခြေကုပ်ယူခဲ့ပါတယ်။မြောက်ရီမြို့တိုက်ပွဲဖြစ်ပွားချိန်မှာဒေသခံ 9,000 တန်မင်းဟာခြားနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရတာပါ။လက်ရှိစခန်းတွေဆက်တိုက်သိမ်းယူလာနိုင်တဲ့အခြေအနေမှာမြောက်ရီတိုက်ပွဲလိုမဖြစ်စေဘဲနယ်စပ်စခန်းတွေကိုဆက်ထိန်းထားဖို့လိုတယ်လို့ CDM ဗိုလ်ကြီးစင်ရောကပြောပါတယ်
။နယ်စပ်ဒေသဆိုတော့ခြေကုပ်ရတာပေါ့နော်ကရင်အင်အားစုတွေအတွက်ကရင်တပ်ပေါင်းစုတွေအတွက်ခြေကုပ်ရမှာပေါ့ဒါပေမဲ့ကျွန်တော်တို့ကတိမ့်ပြီးရင်ကျွန်တော်တို့ကထိမ့်ထားဖို့ထိမ့်ထားနိုင်မှုအရေးကြီးတယ်ပေါ့နော်ပြီးခဲ့တဲ့နှစ်တွေတုန်းကဆိုလဲကျွန်တော်တို့တေဘောဘူးစခန်းနဲ့အခြားစခန်းတွေတိမ့်နိုင်တယ်လို့တောင်ဖြစ်တယ်ပေါ့တိမ့်လိုက်နိုင်ပြီဆိုရင်တော့ကျွန်တော်တို့ဒီခြေကုပ်နေရာတွေရတာပေါ့နေစာစခန်းဆိုတော့ပြီးရင်တစ်ဖက်နိုင်ငံကလည်းဒီပူပေါင်းတပ်ဖွဲ့တွေပေါ့ပို့ပြီးတော့လေးလေးဆန်းဆန်းဆက်ဆံမှုပို့ပြီးတော့ရတာပေါ့နော်နေစာစခန်းတွေကိုထိမ့်ထားနိုင်တယ်ဆိုရင်တော့ဘာလို့လဲဆိုတော့တချို့ဒီကရင်နီတပ်ပေါင်းစုတွေဘက်ကတိုက်စွမ်းရည် very good ပဲပေါ့နော်အလွန်ကောင်းတယ်အလွန်ကောင်းတဲ့အနေထားကိုတွေ့ရတယ်ဒါပေမဲ့ Sochit တို့ရဲ့ BGF တို့ DKBA တို့ပေါ့နော်ဒီဟာတွေရဲ့လောင်းရိပ်တွေမိနေတဲ့အခါမျိုးမှာကြတော့သူတို့သဘောထားကိုတိုက်ရိုက်ကြည့်လွန်ဆန်လို့မရတဲ့အနေထားမျိုးလို့လည်းဒါကျွန်တော်တို့ကတော့မြင်ရတယ
်ပူပေါင်းတက်ဖွဲ့တွေတင်ထားနိုင်တဲ့အခြေအနေကြောင့်နေရပြန်လို့ရတဲ့ဒေသခံအချို့အနေနဲ့ကိုယ့်အိမ်ကိုပြန်နေကြပေမဲ့လေကြောင်းရန်ကြောင့်စိတ်မအေးကြရပါဘူးစစ်ကောင်စီဘက်ကသူတို့ဆုံးရှုံးသားတဲ့နယ်မြေတွေကိုကြော်လန့်ရေးတပ်ဖွဲ့တွေအုပ်ချုပ်ရေးအကောင့်တွေမဖော်နိုင်မှုနဲ့နောက်ထပ်ကြန့်ရှိစခန်းတွေမကြဖို့လေကြောင်းတိုက်ခိုက်မှုတွေကိုနေ့စဉ်ဆိုသလိုလှုပ်ဆောင်ခဲ့တာပါပြီးခဲ့တဲ့နှစ်ကုန်ပိုင်းအထိစီးရင်အရာ KNU ထိန်းချုပ်နယ်မြေတွေတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်တိုက်ဆုံးခဲ့ရတဲ့အရတား160ကျော်ရှိပြီးအဲ့ဒီတဲ့ခလေးငယ်အရေးအတွက်က40ရာခိုင်နှုန်းကျော်ပါဝင်ပါတယ်ကြအပြင်တက်ကြီးရွယ်ကို29ဦးပါဝင်တယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့ KHRG ကထုတ်ပြန်ခဲ့တာပါအဲ့ဒီလိုဖြစ်စဉ်တွေဟာဆယ်စုနှစ်ပေါင်းများစွာကြာခဲ့တာကြောင့်ဒေသခံတွေဟာစစ်ကောင်စီအောက်ကလွတ်မြောက်တဲ့ဒေသအဖြစ်မျော်လင့်ခဲ့ကြပါတယ်အဲ့ဒီတည်းထိုင်းမြန်မာနယ်စပ်တကျော်မှာရွှေပြောင်းစစ်ဆောင်နေရသူအသက်50အရွယ်ကရင်အမျိုးသားတအူလည်းပါဝင်ပါတယ်
ကျွန်တော်တို့လည်းအေးချမ်းခြင်းပြီးပြနော်ကျွန်တော်တို့ရဲ့ဒီလေးနှစ်တာငါးနှစ်တာကာလကိုလည်းကျွန်တော်တို့လည်းဟိုဖြတ်တန်းလာခဲ့တဲ့စီးပွားရေးရောကလုံးပေးဆက်အကုန်ဒုက္ခတွေရောက်တယ်ဟောလာအေးချမ်းခြင်းပြီးမျော်လင့်တာပေါ့နော်ပြန်မြန်မြန်ပြန်လူချင်းတယ်ဒီအရင်တော့ဟိုဒီ
2023ခုနှစ်အခုလိုအောင်ပွဲတွေကြာကောက်တူးလေ တက်စခန်းတွေစက်တိုက်သိမ်းနိုင်လာတဲ့အခုလိုအောင်ပွဲတွေကြာကောက်တူးလေအိမ်မဟာစစ်စင်ရေးတွေဖြစ်ခရီးဆက်နေစေပါ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်။ရေဒီယို Digital TV Online Damamho SBS Radio App ကနေတစင်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ